ကမာယွတ်သတင်းမီဒီယာကိုပူတွဲတီထောင်သူလည်းဖြစ်ကမာယွတ်မီဒီယာရဲ့ထုတ်လုပ်ရေးမှုလည်းဖြစ်သူကိုဟန်တန်ညင်းကိုအီလက်ထရောနစ်ပုံမှန်32နဲ့ကမာယွတ်မြို့နယ်အင်းစင်ထောင်တွင်အထူးတရားရုံးကနေထောင်နာ9နှစ်ထပ်မှအမိန့်ချမှတ်လိုက်ပါတယ်ဒီမတိုင်ခင်ကမလ29ရက်သူ့ကိုပုံမှန်900ကကြီးနဲ့ထောင်နာ2နှစ်ချမှတ်ထားတာပါဒါကြောင့်ကိုဟန်တန်ညင်းဟာစုစုပေါင်းထောင်နာ9နှစ်ကြာခံရမှာဖ ုံကောင်ကိုစစ်တပ်ကဝေရောက်ဆင်းသင့်ပြီးကိုဟန်တန်ကြီးနဲ့အတူကမာရွတ်မီဒီယာအက်ဒီတာချုပ်ကိုနေတာမောင်တို့ကိုဖမ်းဆီးခဲ့ပါတယ်။အမေရိကန်နိုင်ငံသားကိုနေတာမောင်ကိုတော့အမှုရုပ်သိမ်းပြီးဇွန်လ15ရက်နေ့ကပြည်နယ်နံပေးခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကဖမ်းဆီးခဲ့တဲ့တရင်သမားတွေတက်ကြွလှရှားသူတွေနဲ့နိုင်ငံရေးလှရှားသူတွေကိုအခုရက်ပိုင်းအတွင်းရက်ဆက်ဆိုသလိုထောင်ဒဏ်ပြစ်ဒဏ်တွေချမှတ်နေတာပါ။နိုင်ငံရေးအကျဉ်းသားများကိုညီဆောင်ရှောက်ရေးအသင်း AAPP ရဲ့စီးရင်အရ2021ခုနှစ်အာဏာသိမ်းချိန်ကနေအခုချိန်ထိဆိုရင်ဖမ်းဆီးခံရသူစုစုပေါင်း16,000 ကျော်ရှိပြီး13,000ကျော်ဟာအချင်းထောင်တွေထဲမှာရှိနေသေးပဲလို့ဖော်ပြပါရတယ်။အာဏာသိမ်းပြီးနောက်ပိုင်းသတင်းသမား150ကျော်ဖမ်းဆီးခံခဲ့ရပြီးအခုချိန်ထိသတင်းသမား50ဝန်းကျင်ဖမ်းဆီးထင်းထင်းခံရသေးပဲလို့သတင်းသမားအခွင့်အရေးကာကွယ်ရေးအဖွဲ့တွေကပြောပါရတယ်။မြန်မာစစ်ကောင်စီကတော့သတင်းသမားတွေကိုသတင်းလုံခြုံရေးကြောင့်ဖမ်းဆီးတာမျိုးမရှိပဲဥပဒေချိုးဖောက်တာကြောင့်ဖမ်းဆီးတာလို့တုံ့ပြန်ခဲ့ပါရခင်ဗျာ။